မဟာတဏိဒုက္ခကြောင့်တိုင်းမှာတရင်သုံးနေထိုင်တဲ့ပြည်နယ်ဆရာတော်ရဲ့တပည့်တန်ခါ၄ပါးပါဝင်တန်ခါတော်အပါး20နဲ့လူပုဂ္ဂိုလ်32ဦးတို့ကိုမင်းညကရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကတာဝန်ရှိတန်ခါတော်တွေကဝင်ရောက်ဖယ်ရှားခဲ့ပြီးကျောင်းတိုင်းကိုချိတ်ပိတ်ခဲ့ပါတယ်အဲ့လိုထိပိတ်ခဲ့တာနဲ့ပတ်သက်ပြီးကဘာကြီးဖျားလန်းပေါ်မှာရှိတဲ့သာသနာ့ဝန်ကြီးဌာနမှာဒီနေ့နေ့လယ်တနားရီကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။အဲ့သတင်းစာရှင်းလင်းပွဲမှာသာသနာ့ဝန်ကြီးဌာနကညွှန်ကြားမှုချုပ်နဲ့တာဝန်ရှိသူတွေတက်ရောက်ရှင်းလင်းပြောကြားခဲ့ပါတယ်။ဒီကြောင့်တိုင်းမှာပြည်နယ်ဆရာတော်ဦးပညာဝန်သားနဲ့တပည့်တွေသတင်းသုံးနေထိုင်မှုဟာတရားမဝင်ဝင်ရောက်နေထိုင်တဲ့ဆိုပြီးအခုလိုဝင်ရောက်ဖယ်ရှားတာဖြစ်တယ်လို့သာသနာ့ဝန်ကြီးဌာနဒုတိယညွှန်ကြားမှုချုပ်ဦးစာနေဝင်းကပြောပါတယ
်။ပြည်နယ်ဆရာတော်ဦးပညာဝန်သားနဲ့ပေါင်းပါများအပြီးပိုင်ဖယ်ရှားပြီးအလံဆောင်ရည်ရတဲ့ရောက်စလေးခုနှစ်ဇော်လာ၄ရက်နေ့တွင်၎င်းတရောက်စလေးခုနှစ်ဇော်လာ၁၀ရက်နေ့တွင်၎င်းနိုင်ငံတော်ကမာနာကတော့ညွန်ကြားဆံရထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်
မဟာတဏိဒုက္ခကြောင့်၌ကို1999ခုနှစ်ဒီဇင်ဘာလမှာရေသက်ချဖွင့်လှစ်ခဲ့တာဖြစ်ပြီးရေသက်ချစဉ်ကပြည်နယ်ဆရာတော်ဦးပညာဝန်သားကိုလှူဒန်းသည်ဟုမပါဝင်ပဲတန်ဃာတော်များအတွက်ရည်ရွယ်လှူဒန်းခဲ့တာဖြစ်တဲ့အတွက်ပြည်နယ်ဆရာတော်အနေနဲ့တတိပုဂ္ဂလပိုင်ဆိုင်တာမဟုတ်ဘူးလို့သာသနာရေးဝန်ကြီးဌာနဒုတိယညွှန်ကြားမှုချုပ်ဦးစာနေဝင်းကထည့်သွင်းပြောကြားခဲ့ပါတယ်ဒီကြောင့်၌ကိုပြည်နယ်ဆရာတော်ပြည်ပမှာသတင်းသုံးနေတဲ့အချိန်2002ခုနှစ်ကနိုင်ငံတော်အစိုးရကနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကိုရေသက်ချလှူဒန်းခဲ့တယ်လို့သိရပါတယ်ဒီလိုလှူဒန်းပြီးတဲ့နောက်2013ခုနှစ်မေလမှာပြည်နယ်ဆရာတော်ကကျောင်းတိုက်ကိုပြန်လည်တောင်းခံတဲ့အခါနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ပိုင်ဖြစ်တဲ့အတွက်ပြည်နယ်ဆရာတော်တပါးတဲ့ကိုသာကျောင်းတိုက်မှာအာဂါနုဆရာတော်ဖြစ်သတင်းသုံးွင့်ပြုခဲ့တာလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်ဆရာတော်တပါးတဲ့ကိုသာနေထိုင်ွင့်ပြုတာကြောင့်အခြားတန်ခါတော်တွေနဲ့လူပုဂ္ဂိုလ်နေထိုင်တာဟာတရားမဝင်နေထိုင်တာဖြစ်တဲ့အတွက်ဒီလိုတရားမဝင်နေထိုင်သူတွေကိုလှုပ်ထုံးလုံနေရဆက်လက်အရေးယူဆောင်ရွက်တော့မှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးသာသနာရေးမှုဦးစိန်မော်ကအခုလိုပြောပါတယ
်။မူလတော့ကျွန်တော်တို့ကဖြစ်မဲ့ဆိုရင်တော့အမြင်ကတော့ကျွန်တော်တို့မတရားဘူးလို့ဟာလာဟိုရင်ဖြစ်တယ်လို့ဘယ်နေဟိုရင်ဖြစ်လာမှာမြင်ရမှာပါပဲ။သို့တော်လေကျွန်တော်တို့ကခံတက်ပြီးသားပဲကျွန်တော်သာသနာအတွက်လုပ်ကြရတယ်။ကို့အတွက်လည်းကိုကြိုးလည်းမဟုတ်ဘူး။အမှဒီဝိနည်းကျတန်ခါမှန်ကအခုရဆုံးဖြတ်ချက်ပေါ်မှာမော်တီပြီးတော့မှကျွန်တော်ကအကောင့်တွေပေါ်ပြရမယ့်တာဝန်တွေကကျွန်တော်တို့မှတာဝန်ရှိပါတယ်။ဒါကြောင့်မို့သူရဲ့လမ်းညွှန်ချက်ဩဝါဒပေးတဲ့သူကသူရဲ့ဓမ္မစက်ပေါ်မှာကျွန်တော်အာဏာစက်နဲ့ပေါင်းပြီးတော့မှကျွန်တော်အကောင့်တွေပေါ်သွားတဲ့အတွက်ကြောင့်ဒါအသက်ရှင်ရေးအတွက်အများကြီးကိုလည်းထောက်ကူဖြစ်ပါတယ်ဆိုတော့ကျွန်တော်ကိုပြန်ကြလိုပါတယ်။
ဖယ်ရှားခံရတဲ့တန်ခါတော်တွေနဲ့လူပုဂ္ဂိုလ်တွေကိုမင်းညတနာကြီးကဝန်ခံလမ်းမှာရေးထိုးပြီးပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိမှာပြည်နယ်ဆရာတော်ဟာဂျပန်ကိုခီးထွက်ခွာနေခြင်းဖြစ်ပါတယ်။ပြည်နယ်ဆရာတော်ကိုပြည်ဝင်ဝင်ဗီဇာပိတ်ထားခြင်းမရှိတဲ့အတွက်ဆရာတော်အနေနဲ့မြန်မာပြည်ကိုပြန်လာနိုင်မှာဖြစ်ပြီးချိတ်ပိတ်ထားတဲ့ကျောင်းတိုက်ကိုလုံထုံးလုံးဒီအတိုင်းဆောင်ရွက်ပြီးမှပြန်လည်ဖွင့်လှစ်သွားမှာဖြစ်တယ်လို့သာသနာ့ဝန်ကြီးဌာနကထည့်သွင်းပြောကြားခဲ့ပါတယ်။ပြည်နယ်ဆရာတော်မရှိချိန်ကျောင်းတိုက်ကိုအခုလိုချိတ်ပိတ်တာဟာဝန်ကြီးစည်းကမ်းနဲ့မညီဘူးလို့ပြည်နယ်ဆရာတော်ရဲ့တပည့်တန်ခါတပါးဖြစ်တဲ့ဦးစင်ဦးညာနေတရာကမိန့်ပါတယ်။
မနေ့ကကိစ္စဟာတကယ်တော့သူတို့တန်ခါရီအပေါ်မှာအများကြီးเนาะအဲပြဿနာတက်ရောက်လာပါတယ်เนาะတအားကြီးကိုထိခိုက်လာတယ်ဘာလို့လဲအဲကျတော့တန်ခါရီမျိုးဆောင်ဥပဒေမှာတောင်မှတန်ခါတော်တွေဟာအစိုးရဘက်ကပါပါတယ်လို့ဆွဆွဲထားတယ်အခုလိုကိစ္စမျိုးမှာအကြမ်းဖက်ဝင်ရောက်လာတဲ့အခါမှာတန်ခါတွေကိုယ်တိုင်လည်းပါတယ်ရဲဝန်သားတွေလည်းပါတဲ့အတွက်ကြောင့် NLD ပါတီအနေနဲ့ကပို့ပြီးတော့မှသူတို့အတွက်ခွင့်ကောင်းမိသွားပါတယ်เนาะအကွက်ကောင်းသွားပြီသူတို့ဒီလိုမျိုးအစိုးရအားကိုးနေတဲ့တန်ခါတော်တွေဟာသူတို့အစိုးရကပဲအခုလိုမျိုးဖန်စီချုံနှောင်ခြင်းတွေလုပ်ပါပြီဆိုတော့ဒါတိုင်းပြည်အတွက်ကတော့အယံမှုမှာနှောင့်နှေးစေပါတယ်အင်မတန်မှဒီတိုင်းပြည်တုတ်တက်ရေးမှာအနောက်ရှက်လုံးဝဖြစ်စေပါတယ
်မဟာတဏိဒုက္ခကြောင့်တိုက်ကိုပြည်နယ်ဆရာတော်ဦးပညာဝန်သားနဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့တို့ပိုင်ဆိုင်မှုညှင်းပွားနေတာဟာ2013ခုနှစ်ထဲကဖြစ်ပြီးပြည်နယ်ဆရာတော်အနေနဲ့ပိုင်ဆိုင်မှုထောက်ထားများနဲ့ဥပဒေကြောင့်ရတရားဆွဲဆိုသွားဖို့ရှိရဲလို့မက်လာမှာသတင်းစာရှင်းလင်းပွဲပြုလုပ်မှင်ကြားထားတယ်လို့သိရပါပါတယ်ရှင်